Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာမြန်မာပြည်သူပြည်သားများဘေးရန်နဲ့ကင်းဝေးကြပါစေ VOA ရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်နေ့တောက်ကြနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒီချိန်ထဲမှာပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပိုင်းနဲ့ထည့်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကျင့်သေးကြီးဆက်ရောက်နေပြီဆိုပြီးကုလသမဂ္ဂအသွေးဝင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုတရီပေးလိုက်ပါတယ်။အရှေ့လေပိုင်းဒေသအရေးတန်တမန်ကြိုးပမ်းမှုအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ဟာအီရန်သမ္မတအီဗရာဟင်ရာစီနဲ့ရုရှားနိုင်ငံမော်စကိုမြို့မှာတွေ့ဆုံပါတယ်။ EU ဥရောပသမဂ္ဂနဲ့ပြည်နိုင်ငံအကြားပုံတွေနှိမ့်ချထားဖို့ပြည်သမ္မတနဲ့ဆွေးနွေးသဘောတူခဲ့ကြတယ်လို့ဥရောပသမဂ္ဂဥက္ကဋ္ဌကပြောလိုက်ပါတယ်။
အခုလောနောက်ဆုံးရတည်င်းနဲ့အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်မုံမြို့ကအခြေအနေဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်အစိုးရရဲ့လူသားချင်းစာနာမှုအကူအညီတွေရဲ့အခြေအနေစတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းနဲ့တည်င်းပေးပို့ချက်တွေအပြင်ဂါဇာဒေသအတွက်နိုင်ငံတကာအကူအညီတွေကြောင်းကမ္ဘာစားနပ်ရိက္ခာနဲ့ယူကရိန်းစစ်သားတွေအတွက်စင်တနာဝန်ထမ်းကူညီသူတွေအကြောင်းစတဲ့နိုင်ငံတကာတည်င်းဆောင်ပါတွေကိုလည်းတင်ဆက်မှာပါဗျာအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးဆွေးနွေးကံကျမရဲ့အစီအစဉ်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့အစီအစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးမှာပါခင်ဗျာ
။ဂါဇာကမ်းမြောင်ဒေသကအကြီးဆုံးမြို့ကြီးတွေမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုအစ္စရေးကဂျာသာဘရိနေ့စစ်ဆင်တိုက်ခိုက်ရာမှာလူ350သေဆုံးပြီးထောင်နဲ့ချီတဲ့ပါလက်စတိုင်းအရက်သားတွေစစ်ပွဲလွတ်မြောက်ရာနေရာတွေကိုရှာဖွေနေကြရပါတယ်။ဒီအီဂျစ်နဲ့နေချင်းဆက်နေတဲ့တောင်ပိုင်းရဖာကိုဂါဇာဒေသခံအတော်များများစုပြုံရောက်ရှိလာကြပါတယ်။ညလုံးပေါင်းအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်38ဦးထက်မနည်းသေဆုံးတယ်လို့ဟာမတ်စ်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာမှာဘေးကင်းလုံခြုံတဲ့နေရာမရှိဘူးလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။လူဝေနှစ်တန်းကျော်ရှိတဲ့ဂါဇာဒေသရဲ့85ရာခိုင်နှုန်းကျော်မှာဒေသခံတွေဟာအိုးအိမ်တွေကိုစွန့်ခွာနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကတော့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုရှာရှာပါပါထုတ်သုံးပြီးဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းကြီးဆက်ရောက်နေပြီဆိုပြီးကုလလုံခြုံရေးကောင်စီကိုသတိပေးလိုက်ပါတယ်။အပြစ်ခတ်ရစေရေးအတွက်တောင်းဆိုကြဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုသူကပြောပါတယ်။အစ္စရေးကိုအဓိကထောက်ခံမှုပေးနေတဲ့အမေရိကန်ကလည်းဣသရေအနေနဲ့အရသာထိခိုက်သေးဆုံးမှုနည်းနိုင်သမျှနည်းအောင်ဆောင်ရွက်ကြဖို့အကြိမ်ကြိမ်တိုက်တွန်းနေတာပါအခုလက်ရှိဆိုရင်ဂါဇာမြို့ရဲ့မြောက်ပိုင်းဒေသတွေမှာပျက်စီးဆုံးရှုံးမှုတွေနဲ့ပါလက်စတိုင်းအများအပြားသေဆုံးခဲ့ရပြီလို့အမေရိကန်ကပြောပါတယ်ဒါပေမဲ့လည်းချွင်းချက်မဲ့အပြစ်ခတ်ရစေရေးဟာဟာမတ်စ်တို့ကိုပဲအကျိုးဖြစ်ထွန်းစေမယ်လို့ပြောဆိုပြီးတိုက်ခိုက်မှုတွေရပ်ဖို့ကုလကြိုးပမ်းမှုမှန်သမျှကိုလည်းအမေရိကန်ဘက်ကဟန်တားမဲ့ပုံရှိနေပါတယ်ခင်ဗျာအရှေ့အလယ်ပိုင်းဒေသရဲ့တန်တမန်ကြိုးပမ်းမှုအဖြစ်နဲ့အီရန်သမ္မတရာစီဟာနဲ့ရုရှားနိုင်ငံမော်စကိုကိုရောက်ရှိနေပြီးဂျာသာဘရီနေတုံကတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။အီရန်သမ္မတရာစီဟာအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံနဲ့ဆော်ဒီနိုင်ငံတွေကိုလည်းတွားရောက်ပြီးတော့ဒေသအတွင်းရုရှားကဂျာဝင်စစ်ဆက်ပေးနိုင်ရေးပုံရိပ်ကိုမြှင့်တင်ဖို့ကြိုးပမ်းနေတာပါ။အစ္စရေးဟာမတ်စစ်ပွဲမှာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုမအောင်မြင်ဘူးလို့သမ္မတပူတင်ကသုံးသပ်ပြီးရုရှားအစိုးရကသာပြေလည်အောင်လုပ်နိုင်လိမ့်မယ်လို့အကြံပြုလိုက်ပါတယ်။အီရန်သမ္မတရာစီကိုကြိုးဆိုခဲ့ကြောင်းနဲ့သူတို့တွေ့ဆုံမှုကသိအရေးပါကြောင်းပြောပြီးအထူးသဖြင့်ပါလက်စတိုင်းအရေးနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြကြောင်းသမ္မတပူတင်ကပြောပါတယ်။ဂါဇာဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာပြီးအ мян ရက်တတ်မှုလို့လည်းလို့အီရန်သမ္မတရာစီကဆောင်ပေးပြောဆိုခဲ့သလို7မိနစ်တိုင်းမှာလူကလေးတဦးသေဆုံးနေရတယ်လို့လည်းသူကထောက်ပြပါတယ်ဒါဟာဒေတာရင်းပြဿနာမကပဲနဲ့လူသားတရက်လုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်တာမို့ပြဿနာအမြန်ပြေလည်အောင်အဖြေရှာဖို့လိုတယ်လို့သူကပြောသွားပါတယ်ခင်ဗျာအီရန်ကနေထောက်ခံပံ့ပိုးနေတဲ့ဟူသီသဘုံတွေကပင်လယ်နီတောင်ပိုင်းမှာတင်မောတွေကိုတိုက်ခတ်မှုတိုးလုံးလာနေတာကိုတုံ့ပြန်တဲ့အနေနဲ့လူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီတချို့ကိုအမေရိကန်ပြည်ထောင်စုကပြစ်ခတ်ဒီတန်းခတ်ပြစ်အရေးယူလိုက်ပါတယ်ဒီလိုမျိုးလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေဟာအီရန်ကွန်ပျူစီရောင်းချမှုနဲ့တင်ပို့မှုကနေရတဲ့ဒေါ်လာတန်းပေါင်းများစွာကိုရင်းမြင်အခြေစိုက်တဲ့ဟူသီသဘုံတွေကိုထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပြစ်ခတ် တန်ခတ်ပိတ်ဆို့မှုတွေလုပ်တာလို့အမေရိကန်ကကြေညာတာပါအရင်ကအမေရိကန်ရဲ့အေးအေးတန်ခတ်မှုခံရတဲ့ဟူတီနဲ့အီရန်ဗန္ဒာရေးပံပိုးနေသူစာအစ်အယ်ဂျမ်မောကတော့ဒီငွေချင်းငါပေးတဲ့ကွန်ရက်တစ်ခုကိုသုံးပြီးအီရန်ရဲ့ငွေချင်းတွေကိုဟူတီသဘောတွေလက်ထဲရောက်အောင်လုပ်ပေးနေတာလို့အမေရိကန်ဗန္ဒာရေးဌာနကဆွဆွဲထားပါတယ်အခုချမှတ်လိုက်တဲ့တန်ခတ်မှုရာဒီလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေရဲ့အမေရိကန်ပြည်တွင်းပိုင်ဆိုင်မှုနဲ့ဗန်စင်းတွေပိတ်ဆို့ခံရမှာဖြစ်ပြီးအမေရိကန်နေနဲ့လည်းလုပ်ငန်းဆက်လုပ်ခွင့်ရှိတော့မှာမဟုတ်ပါဘူး။လေဗနွန်၊တူရကီနဲ့ဒူဘိုင်းမှာရှိတဲ့ငွေချေးငါးသူတွေဟာလည်းအယ်ဂျမောကိုကူညီဖို့အတွက်ရုရှားမှာရှိတဲ့သူ့ကုန်ပစ္စည်းတွေကိုကာရေဘီယံပင်လယ်တွေကစင်ကစ်နဲ့နေဗစ်ဂျွန်နယ်စီပို့ဆောင်ရမှာကူညီခဲ့တဲ့အတွက်တန်ခတ်မှုအစင်းမှာပါဝင်နေပါတယ်။
အဲ့ဒါမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာပြည်ရဲ့တောက်ကြနေမနေ့ခင် VO ရဲ့နောက်ဆုံးရသတင်းတွေကိုပြောပြနေတာပါခင်ဗျာတရုတ်သမ္မတရှီဂျင်းပင်နဲ့ကြာသပတေးနေ့မှာဘေကျင်းမြို့မှာတွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက် EU နဲ့တရုတ်တို့ကြားဟန်ညံ့ညီတဲ့ကုန်သွယ်မှုဆက်ဆံရေးထားရှိသွားဖို့သဘောတူညီခဲ့တယ်လို့ EU ရောဘတ်သမ္မတအဖွဲ့ရဲ့ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောကြားလိုက်ပါတယ် EU အဖွဲ့ကိုစားဗွန်ဒါလီယန်နဲ့ချားလ်စ်မစ်မီရှယ်တို့ဟာနှစ်ရကြာခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကိုသွားရောက်ပြီးသမ္မတရှီနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ထောက်ပံ့မှုတွေမှာအငင်းပွားနေတဲ့ကိစ္စယူကရိန်းစစ်မှာအကြီးအကျယ်အမြင်ကွဲပြားနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါဆွေးနွေးမှုအကြောင်းအချင်းချင်းကိုပြောဆိုရမှာတော့မမျှမတဖြစ်နေတဲ့ဈေးကွက်ရှင်ပြိုင်မှုကို EU ခေါင်းဆောင်တွေအနေနဲ့ဘယ်လိုမှလက်မခံနိုင်ကြောင်းဗွန်ဒါလီယန်ကထပ်လောင်းပြောဆိုပါတယ်တရုတ်နဲ့ EU ကြားကုန်သွယ်ရာမှာနှစ်စဉ်ဆိုသလိုဒေါ်လာဘီလီယံ200လောက်မမျှမတနဲ့ကွာဟမှုဖြစ်နေကြောင်းတရုတ်ဈေးကွက်တဲဝင်ဝင်ရအောင်တိုးချဲ့လှုပ်ဆောင်ပေးဖို့ EU ဘက်ကတိုက်တွန်းပါတယ်ဥရောပဈေးကွက်တဲတင်ဖို့မဲ့တရုတ်ရဲ့လျှက်စစ်ကားတွေကိုအခွန်တက်ညာခွင့်ပေးတယ်မပေးတယ်ဆိုတာနဲ့တရုတ်နီးပညာပစ္စည်းတင်ဖို့တဲ့အပေါ်မှာတားမြစ်ထားတဲ့ကိစ္စကို EU ကပြန်လည်သုံးသပ်စစ်ဆင်းနေတာကိုလည်းတရုတ်ကမကြိုက်ပဲဖြစ်နေပါတယ်ခင်ဗျာတူရကီနဲ့ဂရိအိန္ဒိချင်းနှစ်နိုင်ငံကြားမှာနှစ်ပေါင်းအတန်ကြာတင်းမာမှုဖြစ်ခဲ့တာအတွက်ဆက်ဆံလေးပြန်လည်ကောင်းမွန်ပြီးတော့တည်တာတဲ့တိုးတက်မှုတွေရဖို့ကနအတော်များများမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကြာသာပတေးနေ့ကသဘောတူညီခဲ့ကြပါတယ်တူရကီသမ္မတရီဆပ်တယက်အဲရဝမ်ဟာဂရိရဲ့မြို့တော်အေသင်ကိုသွားရောက်ပြီးဂရိဝန်ကြီးချုပ်ကီရီယတ်စ်ကိုမစ်ကိုတာကစ်နဲ့တွေ့ဆုံခဲ့ပါတယ်ပြိုင်ဘက်နှစ်နိုင်ငံကြားမှာဆက်ဆံရေးလမ်းကြောင်းပြန်လည်ဖွင့်ထားရေးစစ်တပ်တွေကြားယုံကြည်မှုတည်ဆောက်ရေးတင်းမာမှုလျှော့ချသွားရေးမြေထဲပင်လယ်ရဲ့လက်တက်ဖြစ်တဲ့AGM ပင်လယ်တွင်းပြဿနာကိုအထူးဖြေရှင်းပြီးတော့နေဆက်ကုံသွေးတိုးမြှင့်သွားရေးစရာတွေကိုသဘောတူညီမှုရခဲ့ပါတယ်။တူရကီနဲ့ဂရိတို့ကြားမှာညီညွတ်မှုကိုကဘာကြီးကအစံနမူနာယူတဲ့အထိလှုံ့ဆော်သွားလိုတယ်လို့ခေါင်းဆောင်တွေကပြောပါတယ်။အရင်တုန်းကတော့ AGM ပင်လယ်နဲ့မြေရဲပင်လယ်အရှိချမ်းတယံဇာဒရှာဖွေခွင့်အတွက်နှစ်နိုင်ငံကြားမှာရေပြင်အငင်းပွားမှုတွေရှိခဲ့ပါတယ်။အရိယာအတွက်ကြောင့်တင်းမာမှုတွေဖြစ်ခဲ့ပြီးလွန်ခဲ့တဲ့အနှစ်90တွင်နှစ်နိုင်ငံကြားစစ်ဖြစ်တော့မဲ့နီးနီးတင်းမာမှုကြီးဖြစ်ခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးပမာဏကဒေါ်လာ 5.4 ဘီလီယံရှိရာကနေလာမဲ့5နှစ်အတွင်း 17 ဘီလီယံနီးပါးအထိနှစ်ဆတိုးအောင်လှုပ်သွားမယ်လို့ကောင်းဆောင်တွေကပြောပါရယ်ခင်ဗျာ။လူမြင်ကွင်းမှာကိုရန်ကျမ်းစာကိုမီးရှို့တဲ့လုပ်ရဟာတရားမဝင်တဲ့လုပ်ရအဖြစ်ဖော်ပြထားတဲ့မူကြမ်းတစ်ရပ်ကိုဒိမတ်ပါလီမန်ကကြာသာပတေးနေ့မှာအတည်ပြုလိုက်ပါတယ်။အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ကုရ်အန်ကျမ်းစာအုပ်မီးရှို့ခဲ့တဲ့လုပ်ရအတွက်မွတ်စလင်နိုင်ငံတွေမှာဆန္ဒပြဆန့်ကျင်တာတွေပေါ်လာပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်အရအခုလိုအတည်ပြုလိုက်ရတာဖြစ်ပါတယ်။ဒိမတ်ဆွီဒင်နိုင်ငံတွေမှာအစ္စလာမ်ဆန့်ကျင်တဲ့လူထုဆန္ဒပြပွဲတွေဒီနှစ်တည်းပေါ်လာခဲ့ပြီးကုရ်အန်ကျမ်းစာကိုမီးရှို့တာဖျက်ဆီးပစ်တာတွေလုပ်တာကြောင့်မွတ်စလင်အတိုင်းဝိုင်းနဲ့တင်းမာမှုဖြစ်စေခဲ့ပါတယ်။အဲဒီနောက်မှာဒီစော်ကားတဲ့လုပ်ရပ်မျိုးကိုတားမြစ်ပေးဖို့စကန်ဒီနေးဗီးယန်အစိုးရတွေကိုတောင်းဆိုမှုတွေရှိလာပါတယ်။ကိုရန်ကျမ်းစာကိုမီးရှို့တဲ့လုပ်ရပ်ကနေအစ္စလမ်ဘာသာဝင်တွေရဲ့ပြန်လည်တိုက်ခိုက်မှုပေါ်လာနိုင်တဲ့လုံခြုံရေးစိုးရိမ်ချက်ရှိနေချိန်မှာတစ်ဖက်ကလည်းအခြေခံဥပဒေကခွင့်ပြုထားတဲ့လောလတ်စွာကိုးကွယ်ခွင့်အပါအဝင်လောလတ်စွာဟောပြောခွင့်ဆိုတာတွေကိုပါမျှတစွာကျင့်သုံးခွင့်ပေးဖို့ဒိမတ်အစိုးရကနီလန်ရှာလာခဲ့တာပါ။ ဆွီဒင်နဲ့ဒိမတ်မှာရှိတဲ့ဝေဖန်ရေးဆရာတွေကတော့ကိုရန်ကျန်းစာမီးရှို့တာပါဝင်ဘာသာရေးကိုဝေဖန်တဲ့လောက်ရက်တွေကိုကန့်တက်လိုက်တာဟာဒီဒေသတွင်းမှာခက်ခဲစွာရယူခဲ့ရတဲ့လွတ်လပ်မှုတွေကိုထိခိုက်သွားစေတယ်လို့တုံ့ပြန်ကြပါတယ်ခင်ဗျာ
တဲ့နေကိုကိုညံဝဲအောင်ပြောပြသွားတော့ပါခင်ဗျာ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးကိုဆက်လက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာစောင်းပါတွေကိုတင်ပြပါမယ်အရင်ဦးဆုံးကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပါမယ်ကရင်မြို့သားအစီယုံထိန်းချုပ်ရာညောင်လေးပင်ခိုင်မြို့မှာမြို့နယ်ထဲမှာရှိတဲ့မုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ခြေရောင်ပေါင်း90ကျော်ကဒေသခံ 6,800 ကျော်ဟာဘေးလွရာကိုထွက်ပြေးနေရတယ်လို့ KNU ကရင်မြို့သားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကပြောပြမှာပါခင်ဗျာ
ကရင်မြို့သားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်တွေဟာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းယူပြီးနေမြေရှင်းလင်းရေးလုပ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းတိုက်ခတ်မှုအချိန်ပေါင်းများစွာလုပ်တဲ့အတွက်ကြေးရွာတွေကဒေသခံ 6,800 ကျော်ဟာထွက်ပြေးနေရတယ်ဆိုပြီး KNU ကဒီဇင်ဘာလ9ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုကရင်လူမျိုးတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့အတွက် KNU ကိုဝန်ထုတ်ဝန်ပိုးဖြစ်အောင်လှုံ့ဆော်တာဖြစ်တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစေးကအခုလိုပြောပါတယ်။
အဲ့ဒီလောက်ရကကျွန်တော်တို့ကပီပီကြီးနဲ့ပြန်ပြီးတော့ငါပေါ်တော့ဟုတ်တိုင်းမှုကြောက်ပြန်လောက်တဲ့သဘောနဲ့ဖြစ်တယ်လို့ဒီလိုတော့ကိုယ်ကကျွန်တော်တို့ပေါ်လဲချနိုင်တယ်ပြောချင်တာကလူတို့ကိုကျွန်တော်တို့ကပြန်ပြီးတော့ဟိုထောက်ပတ်ကူညီမှုတွေလုပ်ပြရမယ်ဆိုတဲ့နေထားလို့ဖြစ်အောင်ဒီလိုလုပ်ချင်တဲ့သဘောလဲဖြစ်ပါတယ်ခင်ဗျကျွန်တော်တို့မှကလောလောဆယ်မှာသူရဲ့အင်အားကဝေပြင်းရှိခုဆိုတာမရှိတော့တဲ့အခါကျတော့ဒီလေကြောင်းပစ်ကုန်နဲ့လက်မကြီးပစ်ကုန်ပေါ့နော်အဲ့ဒီဟာတွေတော့ကျွန်တော်ဒီကပ်ဖြစ်တဲ့ပုံမှာလေကတော့ကျွန်တော်များတော့ဥစ္စာပေါ့နော်တိုက်ခိုက်မှုတွေလုပ်နေတာပေါ့
မုံမြို့နယ်တဲကရေလဲကြေးရွာအတွင်းမှာရှိတဲ့ဘုရားကျောင်းတစ်ကျောင်းနဲ့နေအိမ်တွေလည်းပျက်စီးသွားပြီးလူမှုတွေအိတ်ချိန်မှာထွက်ပြေးနေမရအောင်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငင်းညံ့ရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ်
ကျွန်မတို့လည်းနိုင်ငံရိုးရလားလို့ဆိုလိုအကြီးဆုံးကိုပြည်တယ်လို့ဆိုရင်အဲ့လိုမင်းနဲ့ကျွန်နိုင်ရိုးရမင်းဆိုဆိုပြီးအဲ့လိုမျိုးလာပြည်တဲ့ဟာမျိုးဆိုတော့ပြောရတယ်ဒီချင်းချင်းအဲ့ရအဲ့ဟိုအဲ့ရအဲ့နဲ့အချင်းကိုပြန်လို့ချင်းပေါ့မင်းပြောဒီအဲ့လိုမျိုးဟာရဟိုအန်ဒီရင်းများရတယ်အဖုံးကြီးကျောင်းကြီးလည်းပြန်လာထားပြီးတွေ့ရတယ်ဒီဆမာအဲ့လိုမျိုးဟာဖုံးကြောင်းမကြီးအမျိုးကိုချမှာဆိုရင်အဲဒီမှာပေါင်းကြောင်းတော့လက်နေကြည့်ချတော့ပုံစံကျပါလေပြန်လာပါလေတိုင်လာတော့ပေါ့
အရက်သားပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်မုံမြို့ပေါ်ရက်ွက်တွေနဲ့အနီးအနားမှာရှိတဲ့ကျေးရွာပေါင်း95ရွာကတောင်းတဲ့ချီရှိတဲ့ပြည်သူလူထုတွေဟာအသက်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပြီး KNU ကစည်ရင်ကောက်ခံထားတဲ့ကျေးရွာပေါင်း85ရွာကထွက်ပြေးနေရတဲ့ပြည်သူလူထုပေါင်းကတော့68,403 ဦးရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုဆိုရင်စစ်ပေးဆောင်ပြည်သူတွေအတွက်အစားအသောက်တွေ၊နေစရာတွေ၊စေဝါးတွေအရေးပေါ်လိုအပ်နေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတော့မှအေးအေးမှပြောပြသွားတော့ပါခင်ဗျာ။ဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကူအညီပေးရေးနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တရက်ကိုတင်ပြပါမယ်။အမေရိကန်လွှတ်တော်မှာမြန်မာဒီမိုကရေစီရဲ့အတွက်အားပေးထောက်ခံတဲ့ဘာမာအက်တ်ကိုအတည်ပြုပြဋ္ဌာန်းထားပေမဲ့လည်းတော်လိုင်းအင်အားစုတွေနဲ့လူသားချင်းစာနာမှုအထောက်အကူအညီတွေပေးဖို့ဘတ်ဂျက်ရာထားငွေအတွက်လွှတ်တော်မှာဆုံးဖြတ်ချက်မကျသေးပဲဖြစ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ Washington DC အခြေဆိုင်မြန်မာ Policy Institute ရဲ့မူဝါဒရေးရာပူးပေါင်းဆောင်ရွက်မှု Mike Head ကိုမတ်အင်ဂျင်နိုင်းက Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်
။ It's moving along but it's moving along in the same slow
ပြောမယ်ဆိုရင်တော့ရထားတဲ့ budget တွေအတွက် American လွှတ်တော်ကနေဆုံးဖြတ်ဆောင်ရွက်တဲ့နေရာမှာနှေးကွေးပြီးဗျမ်းမာဖြစ်နေတဲ့အခြေအနေအောက်မှာမြန်မာအတွက်ရထားတဲ့အကူအညီပေးရေး budget ကိစ္စကလည်းနှောင့်နှေးကြံ့ကြာနေတာပါဒါပေမဲ့ကျွန်တော်တို့စိတ်ဝင်စားတဲ့အကြောင်းအရာကတော့မြန်မာအဖွဲ့အစည်းတွေကိုအကူအညီပေးမဲ့ကိစ္စမှာ အထက်နဲ့အောက်လွှတ်တော်ကရေးထားတဲ့မူကြမ်းစာသားတွေကတိတိတတ်တာကွာခြားနေတာပါအထက်လွှတ်တော်ကပေးမဲ့ဘတ်ဂျက်ကနည်းနေပြီးအောက်လွှတ်တော်ရဲ့ယာထားချက်မှာတော့အရင်နှစ်ကထက်နည်းနည်းပိုပေးထားပါတယ်အဲ့တော့အထက်လွှတ်တော်ကပေးဖို့ယာထားတဲ့ဘတ်ဂျက်ထက်ပိုပြီးရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဘတ်ဂျက်ကိစ္စကိုအမေရိကန်လွှတ်တော်မှာနောက်နှစ်ဇန်နဝါရီလလယ်မှာတခါဆွေးနွေးကြဖို့ရှိပြီးဖေဖော်ဝါရီမှာနောက်တခါဆွေးနွေးကြဖို့ရှိပါတယ်မြန်မာကိစ္စကိုတော့ဖေဖော်ဝါရီလမှာဆွေးနွေးမဲ့အချိန်ထည့်သွင်းနိုင်မယ်လို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ဘက်ကတော့ဖြတ်တောက်မှုမရှိဘဲဘတ်ဂျက်ငွေတွေပို့ပြီးရနိုင်ဖို့အကောင်းမြင်ထားပါတယ်။အဲ့ဒီတော့လည်းထက်လွတ်တော်ရဲ့ဘတ်ဂျက်ခွဲဝေကော်မတီမှာအဓိကပါနေတဲ့ Texas, Washington ပြည်နယ်နဲ့ Maine ပြည်နယ်တွေကထက်လွတ်တော် Medical ဖိအားပေးဖို့အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားတွေကိုကျွန်တော်တို့အသိပေးလှုံ့ဆော်ထားပါတယ်
။ According to the Bummer at and how and when
တော့ဒီဘာမာအဲ့အရာမြန်မာနိုင်ငံဆိုင်ရာအကူအညီတွေကိုဒီဒီမိုကရေစီအင်အားစုတွေနောက် EAO တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုဘယ်လိုနီးလန့်အနေနဲ့ပေးသွားမလဲရှင
် the same
မြန်မာဖွဲ့စည်းရေးကိုအကူအညီဘတ်ဂျက်ငွေတွေပေးမဲ့ပုံစံကလည်းအခြားနိုင်ငံတကာကိုပေးတဲ့နီးလန့်အတိုင်းပဲဖြစ်မှာပါဘာမာကွာခြားမှာမဟုတ်ပါဘူး USA IRI စတဲ့ American Institution တွေကတဆင့်သွားမှာပါဒါပေမဲ့ဘာမာအက်ကြောင့်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အပါဝင်တကယ်အောက်ခြေမှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့လက်တွေ့လှုပ်ဆောင်ရမှာအမေရိကန်ဖွဲ့စည်းတွေထက်အရင်လိုဥပဒေကန့်သတ်ချက်တွေမရှိဘဲပုံမလွယ်လွယ်ကူကူပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ
်။ So is there any possibility
American အစိုးရဘက်ကရောဒီ NUG ဂျာကာလာအစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုနိုင်တဲ့အလားအလာကိုရောဘယ်လိုမြင်ပါလဲရှင်။
I think in the short term it's very unlikely.
ဒီလိုမှဖြစ်နိုင်ကြည်လို့နေပါတယ်။မြန်မာနိုင်ငံထဲမှာအခြေအနေတွေပြောင်းလဲဖြစ်သွားရင်တော့အခြေအနေတွေတမျိုးဖြစ်လာနိုင်ပါတယ်။မြေပြင်မှာတော်လိုင်းအင်အားစုတွေရဲ့အောင်ပွဲကသာအဆုံးဖြတ်ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်
။ Now you guys
American လွတ်တော်အမတ်တွေနဲ့ meeting Mike Hatto ဒီတွေ့ဆုံကြတဲ့နေရာမှာမြန်မာနိုင်ငံကအခုလက်ရှိတိုင်းရင်းသားတွေနဲ့တော်လှန်ရေးအင်အားစုတွေဘက်ကနယ်မြေသိမ်းဒီလက်နက်ကိုင်စစ်ဆင်ရေးတွေအပေါ်မှာသူတို့ရဲ့သဘောထားတွေဘယ်လိုတွေ့ရလဲရှင
် And I think the perspective is broadly the same perspective.
ယူရအဖြစ်တော်လှန်ရေးလှုပ်ရှားမှုတွေရဲ့အမြင်တွေနဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့အမြင်တွေတူညီတယ်လို့ပြောရမှာပါ။နောက်ပြီးဒီလှုပ်ရှားမှုတွေဟာတိုးတက်မှုနည်းလမ်းကောင်းအဖြစ်သတင်းမီဒီယာတွေကဖော်ပြတုံ့တက်ချက်တွေအတိုင်းသူတို့ရဲ့အမြင်တွေလည်းအဲ့ဒီအတိုင်းတွေ့ရပါတယ်။မြန်မာနိုင်ငံကအခြေအနေတွေဟာစောင့်ကြည့်စရာစိတ်လှုပ်ရှားစရာအဖြစ်လည်းမြင်ကြပါရတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခနောက်ခံအကြောင်းရင်းကိုတော့အမေရိကန်ဘက်တွေအနေနဲ့ရေပြားလောက်တည်ထားပြီးအသေးစားတည်နာလည်ဖို့မလိုဘူးလို့တော့ကျွန်တော်မြင်ပါရတယ်။သူတို့မှာကတခြားကမ္ဘာမှာဖြစ်နေတဲ့အကျယ်ပြန့်တဲ့အကြောင်းအရာတွေကိုလည်းအာရုံစိုက်နေရလို့ဖြစ်ပါရတယ
်။မယ့်ရင်ချိန်တိုင်းတင်ပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်။ပထမဦးဆုံးအနေနဲ့ကတော့Israel and Hamas ကြားယာယီအပြစ်ကရစဲရေးပြတ်သွားတဲ့အချိန်မှာပဲလူသားချင်းစာနာမဟုတ်အကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်လည်းအခက်အခဲတွေအကြီးအကျယ်ရင်ဆိုင်နေရပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေအများဆုံးရောက်အောင်တင်ပို့ခွင့်ပြုဖို့တောင်းဆိုနေကြပါတယ်ဂါဇာဒေသအကူအညီပေးအခြေအနေနဲ့ပတ်သက်ပြီးနိုင်ဟောင်စာကတင်ပြထားပါတယ
် Israel and Hamas ကြားစစ်ပွဲတွေပြန်လည်ပြင်းထန်လို့နေပါတယ်ပြီးခဲ့တဲ့ပတ်ကဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရင်းနဲ့ဟာမတ်စ်ဖန်ဆီးထားတဲ့ဒါဇာခံချိုးနဲ့ပါလက်စတိုင်းအကျဉ်းသားတွေလဲလှယ်ဖို့အတွက်ကမ္ဘာနိုင်ငံတွေရဲ့ပါဝင်ညှိနှိုင်းမှုနဲ့အစ္စရေးဘက်ကခုနှစ်အတိတ်အပြစ်ခတ်ရက်ဆဲခဲ့ပါတယ်။အဲ့ဒီယာယီအပြစ်ခတ်ရက်ဆဲတဲ့အချိန်ကုံဆုံးသွားပြီးတဲ့နောက်ဒီဇင်ဘာလ၁ရက်နေ့မှာမနက်ပိုင်းမှာပဲအစ္စရေးဘက်ကဂါဇာကိုပုံကျဲတိုက်ခိုက်မှုတွေပြန်လည်ဆက်တင်တဲ့နေ့မှာပဲအယက်သားတရားကျော်တေဆုံးခဲ့တယ်လို့သတင်းတွေကထုတ်ပြန်ထားပါတယ်။အော်တိုဘာလ9ရက်နေ့မှာစတင်ခဲ့တဲ့တိုက်ပွဲတွေမှာအခုချိန်ထိတေဆုံးသူရေတွက်ဟာ15,000ကျော်သွားပြီလို့သတင်းတွေကထုတ်ပြန်ထားပါတယ်။အဲ့လိုစစ်တမ်းခံရတဲ့ဂါဇာဒေသမှာလူမှုကယ်ဆယ်ရေးလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေလဲ။အဲ့ဒီအကူအညီတွေရောက်ရှိဖို့အတွက်ဘလောက်ထိခက်ခဲနေလဲ။ပြီးတော့ဂါဇာကမ်းမြောင်ဒေသမှာအခုလက်ရှိအခြေအနေတွေဘလောက်ထိဆိုးဝါးနေတဲ့အကြောင်းကိုဂျော်ဒန်နိုင်ငံခြေဆိုင် UNRWA ရဲ့ဆက်သွယ်ရေးညွှန်ကြားရေးမှူးဂျူလီယက်သိုမာကို Zoom Internet ကနေဆက်သွယ်မြင်ပြန်ထားပါတယ်။
So as of this morning, the humanitarian pause that we've seen in the Gaza Strip has sadly come to an end.
ဒီကနေ့မှာပဲဂါဇာကမ်းမြောင်ဒေသမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့တွေရပ်တန့်သွားတာကိုတွေ့ရတာဟာအယမ်းစိန်မကောင်းစရာပါပဲ။ပြီးတော့ဒီမနက်မှာပဲအစ္စရေးတပ်ဖွဲ့ဝင်တွေကဂါဇာရဲ့တောင်ပိုင်းအပါအဝင်ဂါဇာကမ်းမြောင်ဒေသတစ်လျှောက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ကျမတို့အဖွဲ့ရဲ့စီမံမှုအောက်မှာရှိတဲ့အဆောက်အဦတွေထဲမှာခိုလုံနေတဲ့သူကတသန်းကျော်လောက်ရှိပါတယ်။ဂါဇာကမ်းမြောင်ဒေသမှာအိုးမဲ့အိမ်မဲ့ဖြစ်သွားကြတဲ့သူတွေအတွက်ဒီကနေ့လူသားချင်းစာနာမှုအကူအညီတွေမရောက်ရှိခဲ့ပါဘူး။ကျမတို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပါတယ်။အကြမ်းဖက်ဒဏ်ကိုခံရတဲ့သူတွေအတွက်ကျမတို့ဖွင့်လှစ်ထားတဲ့စစ်ဘေးဒဏ်ခိုလုံတဲ့အဆောက်အဦမှာအသက်အန္တရာယ်ဘေးကင်းမှုအတွက်ရောက်ရှိလာတဲ့သူတွေနဲ့ပြည့်ကျက်နေပါတယ်။ကျမတို့မှာသူတို့အတွက်လုံလောက်တဲ့အကူအညီတွေအပြည့်မရှိသလိုအထောက်ပံ့တွေလည်းအလုံးလောက်မရှိပါဘူး။စစ်ဘေးဒဏ်ခံရတဲ့ဂါဇာဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုပို့ဆောင်ပေးတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်တာတွေရှိခဲ့ပါတယ်။ဥပမာတစ်ခုအနေနဲ့လောင်စာဆီပို့ဆောင်ပေးနေတာကိုကန့်သတ်မှုတွေရှိနေပါတယ်။ဂါဇာဒေသမှာစစ်ပွဲစတင်ခဲ့တဲ့အချိန်ကနေစပြီးတော့ကျမတို့ရဲ့လုံခြုံရေးကိန်းဘက်အများအပြားဆုံးရှုံးခဲ့ရပါတယ်။လက်ရှိစည်ရင်းအရအတီးပြုတ်လူရေ130ကျော်လောက်သေဆုံးခဲ့ရပါတယ်။အောက်တိုဘာလ9ရက်နေ့ကလေးကစတင်ခဲ့တဲ့စစ်ပွဲမှာကျမတို့ UNRWA ပိုင်တဲ့အစအဦးတွေမှာတိခတ်မှုပေါင်း100ကျော်ဖြစ်ခဲ့တာကိုကျမတို့မှတ်တမ်းတင်ထားခဲ့ပါတယ်။ရိုးရှင်းတဲ့လူသားချင်းစာနာမှုအထောက်ပံ့ပေးရမှာကဒီလောက်ထိခက်ခဲနေဖို့မဖြစ်သင့်ပါဘူး။ရှုပ်ထွေးမှုတွေနှဲပါပြီးတော့ပို့ပြီးတော့မှလျင်မြန်ချုံးမွေ့တင်ပါတယ်။ဒါမှလူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်လာတဲ့ကုန်ကားတွေကတက်နိုင်သမျှအများဆုံးအကူအညီတွေအလွန်အမင်းလိုအပ်နေတဲ့ဂါဇာဒေသကိုစီးဆင်းနိုင်မှာဖြစ်ပါတယ်။စစ်ပွဲစတင်ကလေးကမြို့ပေါ်မှာရှိတဲ့စိုင်းတွေအကုန်လုံးပိတ်သွားပါတယ်။ကျမဂါဇာမှာရှိနေတဲ့အချိန်မှာတွေ့ရတာကဆိုင်နေအကုန်စေးဆိုင်နေလည်းအကုန်ပိတ်ဘန်းနေလည်းအကုန်ပိတ်ထားတာပါပဲလူတွေအများကြီးတန်းစီနေကြတဲ့မုတ်ဆိုင်တချို့ဖွင့်ထားတာရှိသလိုဟင်းသီးဟင်းရွက်ဆိုင်တချို့တလီပဲဖွင့်ပါတယ်တကယ်ဆိုရင်တော့ဘာမှမရှိပါဘူးဒါကြောင့်ဒီမနေ့အထိရောက်ရှိလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဟာလာနေပေမဲ့လည်းအခုချိန်ထိလုံလောက်မှုမရှိသေးပါဘူးဒီဇင်ဘာလတရက်နေ့ဒီကနေ့မနေ့ဒေသစံတော်ချိန်မနေ့9နာရီလောက်မှာပဲအစ္စရေးဘက်ကနေယာယီရဆိုင်ထားတဲ့အပြစ်ရဲစဲအချိန်ကုန်လွန်သွားပြီဖြစ်လို့ဂါဇာဒေသကိုလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေပြီဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီတွေဝင်လာမယ်ဆိုတာကျမတို့သိနေပါတယ်။ဒါကြောင့်လည်းဂါဇာမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အရင်အခြေအနေမျိုးပြန်ဖြစ်မှာကိုကျမတို့စိုးရင်ကြောက်ရွံ့မိပါတယ်။ရပ်ပေါင်း90ကျော်နီးပါးပြင်းထန်တဲ့ဘုံးကျဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးအပ်တဲ့ပုံမှာပြင်းထန်တဲ့ကန့်သတ်ချက်တွေရှိနေပါတယ်။တကယ်တော့စစ်ပွဲစတင်တဲ့အချိန်ပထမနှစ်ပတ်အတွင်းမှာကိုဂါဇာဒေသကိုအကူအညီတွေပေးဖို့ခွင့်မပြုခဲ့ပါဘူး။ဒါကြောင့်ဂါဇာမှာရှိတဲ့အရက်သားတွေဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရှိဖို့အတွက်အစိုးဆုံးအခြေအနေဖြစ်လာမှာကိုကျမတို့စိုးရိမ်နေပါတယ်။အပြစ်ခတ်ရက်ဆဲဖို့အတွက်စစ်ဆေးညှိနှိုင်းမှုတွေဆက်လက်လုပ်နေတယ်ဆိုတဲ့အစီရင်ခံစာတွေပေါ်မှာကျမတို့နီးနီးကပ်ကပ်ဆောင်ရွက်မှုတွေရှိနေပါတယ်။အဲ့ဒီအခြေအနေအထိပြန်သွားနိုင်ဖို့အတွက်လည်းမျှော်လင့်ပါတယ်။ယာယီအပြစ်ရထားတဲ့ကာလမှာဂါဇာမှာရှိတဲ့လူတွေအတွက်တတောင်းတတာဖြစ်စေပြီးတော့ငြိမ်သက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့အစ္စရေးဘက်မှာလည်းဒီလိုယာယီအပြစ်ရမှုတွေပြန်ပြီးတော့ဖြစ်လာမှာဖြစ်ပြီးတော့ဘယ်နေရာပဲရောက်ရောက်ဒါဟာအရက်သားတွေအတွက်လူသားချင်းစာနာမှုအထောက်အထားဆိုင်ရာရေရှည်အပြစ်ခတ်ရစဲရေးအဖြစ်ပြောင်းလဲသွားနိုင်ပါတယ်။ကျမတို့မှာဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အတွက်အစီအစဉ်မရှိသေးပါဘူး။အခုလောလောဆယ်ကျမတို့အာရုံစိုက်နေတာကတော့အကူအညီလိုအပ်နေတဲ့သူတွေစီကိုအကူအညီတွေပေးဖို့ပါပဲ။ကျမတို့ UNRWA ရဲ့စစ်ရှောင်အဆောက်အဦထဲမှာလူတသန်းကျော်ရှိနေပါတယ်။ဒါကဂါဇာဒေသမှာတွေမကပဲနဲ့ကမ္ဘာတဝန်းကိုကြည့်မယ်ဆိုရင်ဒီလိုအဖြစ်ပြက်ကမကြုံစဘူးပါပဲ။ဒါကြောင့်ကျမတို့ရဲ့အဓိကအာရုံစိုက်မှုကတော့လိုအပ်နေတဲ့သူတွေစီကိုဘယ်လိုအကူအညီတွေပေးရမလဲဆိုတာပါပဲ။ဒါကြောင့်ဒီပြိပခါမှာပါဝင်သူများအားလုံးသူတို့ပေါ်မှာဩဇာအာဏာရှိတဲ့သူတွေနိုင်ငံတကာအတိုင်းအဝိုင်းနေဒီစစ်ပွဲကိုစောင့်ကြည့်နေကြတဲ့လူတဦးချင်းဖြစ်စေအဖွဲ့အစည်းဖြစ်စေကျမတို့ UNRWA ကတောင်းဆိုကျင်နာကတော့ဒီစစ်ပွဲကိုအဆုံးသတ်ဖို့အတွက်တောင်းဆိုမှုတွေပြုလုပ်ပေးဖို့နဲ့အပြစ်ခတ်ရက်ဆဲပြီးတော့ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီတွေပြန်ပြီးတော့စတင်နိုင်ရေးတောင်းဆိုချင်ပါတယ်။ပြီးတော့နောက်ထပ်အရေးပေါ်အနေနဲ့တောင်းဆိုချင်တာကတော့လုပ်ငန်းသုံးပစ္စည်းတွေကိုဂါဇာဒေသကိုအမြန်ဆုံးပို့ဆောင်နိုင်မှာပုဂ္ဂလိကကဏ္ဍအနေနဲ့သူတို့ခြေထောက်ပုံကိုသူတို့ပြန်ပြီးတော့ရပ်တည်နိုင်မှာဖြစ်တယ်လို့ပြောချင်ပါတယ်။ of commercial supplies into the Gaza Strip so that the private sector can be up on its feet.
ဒါကတော့အစ္စရေးနဲ့ဟာမတ်အကြဖြစ်ပွားနေတဲ့စစ်တပ်ကိုခန်းဆားနေရတဲ့ဂါဇာကမ်းမြောင်ရဲ့မြေပြင်အခြေအနေတွေပဲဖြစ်ပါတယ်။ဒီစီစဉ်ကိုအမေရိကန်ပြည်တော်စုကနေတင်ဆက်ပေးထားတာပဲဖြစ်ပါတယ်။ကျွန်တော်ဟောဆက်ပါ
နိုင်ဟောင်စာတင်ပြသွားတာပါ။ဆက်လက်ပြီးတော့ကမ္ဘာစားနပ်ရိက္ခာနဲ့ပတ်သက်တဲ့သတင်းဆောင်ပါတပုတ်ကိုတင်ပြပါောင်းမယ်။စမ်းသစ်တဲ့နည်းပညာတွေနဲ့အစားအစာထုတ်လုပ်မှုပုံစံအသစ်ကတန်းနဲ့ချီတဲ့အငတ်ပေးဒုက္ခကြုံရမှုကိုရော့ချစေနိုင်တယ်လေရော့ချစေနိုင်တယ်လို့ပြီးခဲ့တဲ့သတင်းအပတ်ကဗြိတိန်နိုင်ငံမှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာအစားအစာလုံခြုံရေးညီလာခံမှာမှတ်ချက်ပြုခဲ့ကြပါတယ်။ဝေဖန်ရေးသမားတွေကတော့ဒီစနစ်ဟာအစားအစာငတ်မှုခေါင်းပါမှုရဲ့အဓိကဇင်းမြစ်ဖြစ်တဲ့ဆင်းရဲမွဲတေမှုနဲ့ကြီးထွားလာတဲ့လူဒန်းစားကွာဟမှုတွေကိုမျက်ကွယ်ပြုပြီးနည်းပညာတွေအပေါ်မှာသာအမိသဟဲပြုပြီးဖြေရှင်းမှုကြိုးစားနေတာဖြစ်တယ်လို့ဝေဖန်ထောက်ပြကြပါတယ်။ Henry Richrey လန်ဒန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ။
အစားအစာငတ်မှုခေါင်းပါမှုဒဏ်ခံနေကြတဲ့နိုင်ငံတွေထဲမှာဆိုမာလီနိုင်ငံကလည်းတနိုင်ငံအပါအဝင်ပါပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာပဲအပြင်းထန်မိုးရွာသွန်းပြီးရေကြီးရေလျှံမှုတွေကြောင့်လူပေါင်းတသိန်းကျော်အိုးအိမ်ဆုံးခွာပြေးခဲ့ရပါတယ်နှစ်ပေါင်း40အတွင်းအဆိုးအဝါဆုံးမိုးခေါင်တဲ့ဒဏ်ကိုခံစားခဲ့ရပြီးတဲ့နောက်တစ်နှစ်အကြာမှာပဲဆိုမာလီမှာအခုလိုရေကြီးမှုဖြစ်တာပါလန်ဒန်မှာပြုတ်လုတဲ့ကမ္ဘာလုံးဆိုင်ရာအစားအစာလုံခြုံရေးညီလာခံကိုကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်အဲ့ဒီထဲမှာဆိုမာလီတမန်တော်လည်းပါဝင်ခဲ့ပါတယ်အင်ရှင်ဖြစ်တဲ့ဗြိတိန်ကဝင်ကြီးချုပ်ရာရှိဆူနက်ကလည်းအစားအစာရှားပါမှုလျော့နေစေဖို့အတွက်ကိုစမ်းသစ်တဲ့နည်းလမ်းတွေရနိုင်ဖို့ကမ္ဘာငွေကြေးအဖွဲ့တွေနဲ့မိတ်ဖက်အဖွဲ့အစည်းတွေကိုပူးပေါင်းလှုပ်ဆောင်ဖို့စော်ဩလိုက်ပါတယ်။ To drive cutting edge
research on flood tolerant rice ဝင်ကြီးတဲ့ဒဏ်ခံနိုင်တဲ့စပါးတွေပိုးမွားဒဏ်ခံနိုင်တဲ့ဂျုံနဲ့အခြားသောအရာတွေကိုစိုက်ပျိုးထုတ်လုပ်နိုင်ဖို့ခင်မီစမ်းသစ်တဲ့သုတေသနတွေကိုလှုပ်ရမှာပါ။ဒီတီထွင်ကြံစားမှုအသစ်တွေကပဲကမ္ဘာအစင်းရဲဆုံးနိုင်ငံတွေကလူတန်းပေါင်းများစွာအငတ်ပြေးကတက်တာစေမှာပ
ါဥဒုရာသီဖောက်ပြန်မှုစစ်မှတ်ဖြစ်ပွားမှုကိုဗစ်ကပ်ရောဂါနောက်ဆက်တွဲရိုက်ခတ်မှုတွေနဲ့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ဆင်နွှဲမှုစတဲ့အကြောင်းချင်းအရာတွေကလက်ရှိအစားအစာရှားပါမှုကိုအဓိကဖြစ်စေတဲ့အကြောင်းချင်းအရာတွေပဲလို့ဆုနက်ကပြောပါတယ်ဒါပေမဲ့နည်းပညာအသစ်တွေကကမ္ဘာငတ်မှုခေါင်းပါမှုကိုတကယ်ရောအဆုံးသတ်စေပါမလားဒါဟာနီလန်းတစ်ခုသာဖြစ်တယ်လို့ Overseas Development Institute ကသုတေသီ Steve Wigan ကဆိုလာပါတယ်
The fundamentals of global hunger
ကမ္ဘာလုံးဆိုင်ရာငတ်မှုခံပါမှုအခြေခံအကြောင်းတရားတွေကတော့ဆင်းရဲမွတ်တေမှုဘေးဖယ်ခံရမှုနဲ့အလွန်ထိခိုက်လွယ်တဲ့အခြေအနေရောက်နေတာကြောင့်ပါပဲဒါတွေဟာဆံလောင်ငတ်မှုမှုကိုဖြစ်စေတဲ့အခြေခံအုတ်မြစ်ဖြစ်ပြီးဒီအချက်တွေကိုကျွန်တော်တို့ဦးတည်ဖြေရှင်းရမှာဖြစ်ပါတယ်ဒါတွေကိုဖြေရှင်းဖို့အတွက်ခင်မီနည်းပညာတွေကျွန်တော်တို့ရလာမယ်ဆိုရင်လည်းပြဿနာတွေကိုပို့ပြီးတော့လောလောကူဖြေရှင်းနိုင်ကြမှာကြောင့်ကျွန်တော်တို့ကပိုလို့တောင်ပျော်သေးတယ်ဗျာ
ဒီလိုစမ်းသစ်တီထွင်မှုတွေထဲမှာမာလီမှာလှုပ်ထားတဲ့နေအောင်ကြီးစွမ်းအင်သုံးရေပေးဝေတဲ့စနစ်လိုမျိုးလည်းပါဝင်တယ်လို့ Weekend ကပြောလာပါတယ်
So you want to pump water onto your field
ဒီလိုနှဆက်ခင်းတဲ့ကိုရေသွင်းကျင်နေဆိုရင်ဒီနီးစနစ်ကခမရအတွက်ဒီဇယ်လောင်စာစီဖို့အကုန်ခံစရာမလိုပဲအလွယ်တကူပြုလုပ်လို့ရမှာဖြစ်ပါတယ်
ဝေဖန်ရေးသမားတွေကတော့နည်းပညာတွေအပေါ်မှာပဲအာရုံစိုက်နေကြတာဟာအစားအစာရှားပါမှုပြဿနာကိုဖြေရှင်းဖို့အဓိကကြတဲ့အချက်တွေကိုလှိလျူရှုတာပဲလို့ဝေဖန်ပါတယ
် Technological solutions tend to focus on the supply side
နည်းပညာနဲ့ဖြေရှင်းနည်းကတော့ကုန်ထုတ်လေအပိုင်းကိုပဲအဓိကထားပါတယ်စိုက်ပျိုးရေးနည်းပညာအသစ်တွေနဲ့ထောက်ပံ့ရေးဆိုင်ရာတွေလိုမျိုးပေါ့ဒါပေမဲ့ကျွန်တော်တို့တကယ်ကိုင်းအတွက်ဖြေရှင်းဖို့လိုနေတာကဆာလောင်ငတ်မှုတွေရဲ့နောက်ခွဲမှာရှိနေတဲ့မညီမျှမှုတွေပါအရေးရှင်းဆုံးဖြေရှင်းနည်းတစ်ခုကတော့လူတွေကိုအစားအသောက်ပေးလိုက်တာဒါမှမဟုတ်ဈေးမှာသူတို့ဘာသာသူတို့သွားဝယ်စားလို့ရအောင်ပတ်စံပေးလိုက်တာပ
ါခေတီစီဝေးဘက်အပြင်ဘက်မှာတော့ပါလက်စတိုင်းထောက်ခံဆန္ဒပြသူတွေကစစ်ဘေးအသင့်ဂါဇာကမ်းမြောင်ဒေသမှာကြီးထွားလာတဲ့လူသားချင်းစာနာထောက်ထားမှုအကျက်တဲကိုမီးမောင်းထိုးပြကြပါတယ်အောက်တိုဘာ9ရက်ကဟားမက်စ်အဖွဲ့တိုက်ခိုက်မှုအပြီးအစ္စရေးအနေနဲ့ဒေသတွင်းကူညီထောက်ပံ့ရေးလုပ်ငန်းစဉ်တွေကိုတားမြစ်ပိတ်ပင်ထားတာကြောင့်ဂါဇာမှာအစားအစာနဲ့တောက်သုံးရေးတဖြည်းဖြည်းပြတ်လတ်တော့မယ်လို့ကမ္ဘာကုလသမဂ္ဂကလည်းတတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့ယူကရိန်းဘက်ကအခြေအနေကိုပြောပြပါအောင်မယ်ယူကရိန်းနိုင်ငံအော်ဒက်ဆာမြို့ကန်တယောက်ကတော့စွန့်ပစ်ပစ္စည်းတွေကိုအသုံးပြုပြီးယူကရိန်းအတွက်ဝင်ငွေရှာနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အန်နာကော့စတာရှင်ကိုသတင်းပေးပို့ထားတာကိုတော့မတ်မြသတင်းအောင်ကပြောပြပေးမှာပါ
ရဖဲဖွဲ့စီ Dream of Free People ကိုတည်ထောင်သူယူကရိန်းနိုင်ငံအော်ဒက်ဆာမြို့ကအသက်30အရွယ်စေတနာဝန်ထမ်းစီမင်သူရတာဟာဒေသခံတွေစီကအသုံးပြုပြီးသားပစ္စည်းတွေကိုလိုက်လံစုဆောင်းယူပါတယ်။သူစုဆောင်းထားတဲ့ဂတ်ထုပြားကနေပလတ်စတစ်အထိစွန့်ပစ်ပစ္စည်းတွေကိုပြုပြင်ထုတ်လုပ်တဲ့ကုမ္ပဏီတွေစီကိုပြန်ရောင်းချပြီးတော့ရတဲ့ငွေတွေကိုယူကရိန်းရှေ့တန်းကိုလှူဒန်းပါတယ
်။ဒီပလင်းဆိုတော်တော်လေးတန်တယ်ယူလာပေးတဲ့သူတွေကပစ္စည်းဟောင်းတွေကိုတခါတည်းစေကြောပြီးတန့်အောင်လှုပ်လာပေးရမှာပါဒီလိုမျိုးကဈေးပိုရပါတယ်ကျွန်တော်တို့မှဒီလိုသုံးပြီးသားမလိုတော့တဲ့ပစ္စည်းတွေရှိကြရလေဒီလိုစုပေါင်းလှုပ်အားနဲ့ရှေ့တန်းကအတွက် drone တွေဝယ်ဖို့ကူနိုင်တာပေါ့အနိုင်ရဖို့ကူညီနိုင်တာပေါ့
2014 ခုနှစ်တုန်းကတော့ရုရှားကျောတောင်နောက်ခံပေးထားတဲ့ခွဲထွေရေးသမားတွေကိုခုခံကာကွယ်ရေးမှာသူကစီဒနာဝန်ထမ်းဖြစ်ပါဝင်ခဲ့ပါတယ်။နောက်တစ်နှစ်ကြာမှာတော့သူကကိုပိုင်အစားအသောက်ပို့ဆောင်ရေးလုပ်ငန်းကိုလုပ်ကိုင်ခဲ့တာပါ။အခုယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းသူရဲ့အစီအစဉ်တွေပြောင်းခဲ့ပါတယ်။2022 March လမှာသူက Dream of Free People အဖွဲ့ကိုတည်ထောင်ပြီးတော့စီဒနာဝန်ထမ်းအလုပ်ကိုပြန်စပါတယ်။သူကမြို့နှက်ကားနဲ့ဒေသခံတွေစီကအသုံးမလိုတဲ့စွန့်ပစ်ပစ္စည်းတွေကိုစုဆောင်ရယူပါတယ်။နောက်ပိုင်းမှာတော့လမ်းကြောင်းတတ်မှတ်ပြီးပစ္စည်းကောက်ယူဖို့စုရဲ့ရတ်တမှတ်ပေးခဲ့ပါတယ်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့အသုံးချတာကကမ္ဘာကြီးအတွက်ကူညီရရောက်တယ်လို့ယူကရိန်းတပ်တွေကိုကူညီရလဲဖြစ်လို့ဒီလိုလောက်တာကျွန်မသဘောကျပါလေ
ဒါကျွန်မတို့အတွက်အောင်ပွဲပဲလေကျွန်မတို့စစ်သည်တွေအိမ်ပြန်လာမယ့်နေ့ကိုစောင့်မျှော်နေပါတယ
်သူလူသားဟာစစ်ပြန်တွေအတွက်လေပင်လယ်ကမ်းခြေပျော်ပွဲစားအစီအစဉ်တွေလှုပ်ဆောင်ပေးပါတယ်။စစ်မှုထမ်းဟောင်းတွေပန်းဖြေအနားယူနိုင်ပြီးသူတို့ကိုစိတ်ပိုင်းဆိုင်ရာတက်တာရရစေဖို့အခုလိုစီစဉ်ပေးတာပါ
။ Творе модленных простор и можливість
သူတို့ပတ်ဝန်းကျင်မှာကြုံခဲ့ရတာတွေ၊ကြုံနေရတာတွေကနေအာယုံလွှဲပြောင်းပေးတဲ့သဘောပါ။သူတို့တဲကတချို့ကစေးယုံကိုမကြာခဏသွားနေရတယ်။တချို့ကြတော့လေသူတို့တွေ့ကြုံခံစားကြရတာတွေကိုမျှဝေမဲ့သူမရှိဘူးတယောက်တည်းဝမ်းနဲ့အားငယ်နေကြတယ
်အော်ဒေဆာဒေတာခန်အသက်32နှစ်ရှိပြီဖြစ်တဲ့ဒီမီထရူကတော့ဇာပိုရီရှားရှေ့တန်းကနေ2023ခုနှစ်ဇန်နဝါရီတုန်းကပြန်လာခဲ့တဲ့စစ်မှုထမ်းဟောင်းတူပါ
တိတ်ကိုခက်ခဲတဲ့အတွေ့အကြုံတွေပါထိတ်လန့်စရာတွေအများကြီးကြုံခဲ့ရပါတယ်
သူတို့တာကတော့စွန့်ပစ်ပစ္စည်းစုဆောင်ရောင်းချပြီးယူကရိန်းထွက်ဝင်ငွေရှာတဲ့လုပ်ငန်းကိုတခြားယူကရိန်းကမျိုးတွေမှာပါချက်ထွင်လို့ပြီးတော့ကုညီပါဝင်မဲ့ဒေသခံတွေကိုရှာဖွေနေပါတယ်ရှင
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA America အတန်းရဲ့တောက်ကြနေမနေ့ပဲ Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်းလွှင့်အစီအစဉ်တွေကိုတော့ line တို့မီတာ30နဲ့49 line တာမီတာ190တို့ကဖမ်းယူနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်နေကြဘတ်စင်ကန္တာတွေကိုတင်ဆက်မှာဖြစ်ပါတယ်။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမရေးတိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားပါမယ်။အဲ့ဒီထဲကမှအရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုဦးစွာတင်ပြပါမယ်။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီဟာမြေပြင်မှာစစ်ဆင်နေပေမဲ့လည်းတရုတ်အစိုးရကိုတော့နှစ်ဖက်စလုံးကအပြိုင်ဆိုင်မျက်နှာချိုသွေးနေရပုံအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ပြည်သူ့လုံခြုံရေးဝန်ကြီးဝမ်ရှောင်ဟုံကနိုင်ငံဆက်ဆံရေးဟာအေးအတူပူမြအတိုင်းအဝိုင်းတိဆောက်ရေးကိစ္စကိုရောက်လာပြီလို့အောက်တိုဘာလ30ရက်နေ့ကနေပြည်တော်မှာပြောဆိုလိုက်ကြောင်းတရုတ်အစိုးရသတင်းဌာနဆင်ဟွာကဖော်ပြပါတယ်စိတ်ပူစရာနဲ့စိတ်အေးစရာတွေကိုမျှဝေခံစားရင်းရဝင်းနဲ့ပိုးလတ်မစီမံကိန်းအကောင့်ထယ်ဖို့ရေးကိုတိုးမြင့်လုပ်ကိုင်ဖို့လိုတယ်လို့ဆိုပါတယ်တရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်မှုနဲ့စစ်ကောင်စီပပျောက်ရေးတိုက်ပွဲကို1329ကိုကိုကတာအန်ရခိုင်နဲ့သုံးညောင်မဟာမိတ်ကကျင်းပပြီး၄ရက်အကြာမှာတရုတ်မြန်မာအေးတူပူမြခံစားကြဖို့တရုတ်ကသတိပေးလိုက်တာဖြစ်ပါတယ်တရုတ်အစိုးရစိတ်ပူနေရတဲ့ပြဿနာကနယ်စပ်မှာအထိုင်ချပြီးတရုတ်ပြည်မှာစီးပွားရှာနေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဖြစ်ပါတယ်ဒီငွေလိမ်လုပ်ငန်းကြောင့်ဒေါ်လာတန်း၄000ကျော်နှစ်စဉ်တရုတ်ပြည်ကထွက်နေတယ်လို့ကမ္မန်းကြပါတယ်။နောက်ကင်ဟာဗမာစစ်တပ်လက်အောက်ခံက ကိုကနေကြဆောင်တက်ရဲ့ချုပ်ကင်မှုအောက်မှာရှိတာမို့အွန်လိုင်းငွေလိမ်လုပ်ငန်းကိုစစ်ကောင်စီကထိထိရောက်ရောက်နှိမ်နှင်းဖို့ဆန္ဒမရှိဘူးလို့တရုတ်ဘက်ကယူဆပွဲရှိပါတယ်
တုံညီနောင်မဟာမိတ်ရဲ့စစ်ကြင်ညာချက်မှာတရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လဲဂိုင်းတိုက်ဖြက်ရေးလဲပါဝင်တာမို့တရုတ်အကျိုးစီးပွားကိုထိခိုက်တဲ့ငွေလိမ်မှုနဲ့စစ်ကောင်စီကိုတိုက်ဖြက်ရေးဟာအတူတူလိုဖြစ်နေပါတယ်အခုတော့အွန်လိုင်းငွေလိမ်ဂိုင်းတွေကိုတုံညီနောင်အဖွဲ့ကတိုက်ခိုက်တဲ့အတွက်နှစ်ပတ်အတွင်းရာဇဝတ်ဂိုင်းအများအပြားပျက်စီးပြီးအဓမ္မစီခိုင်းခံရသူတွေလွတ်မြောက်သွားတယ်လို့ USIP သူတွေသည်ဂျေဆင်တာဝါက VOA နဲ့တွေ့ဆုံမေးမြန်းကမှပြောခဲ့ပါတယ်။ဒါပေမဲ့ငွေလိမ်ကိုင်းအတော်များများဟာပုံစံအမျိုးမျိုးနဲ့ဆက်လက်တည်ရှိနေပုံရပါတယ်။ငွေလိမ်ကိုင်းတွေကိုစစ်ကောင်စီကထိထိရောက်ရောက်အေးမယူတာတွေကိုတရုတ်ကသဘောပေါက်တဲ့အတွက်တုံးညင်အောင်အဖွဲ့ကိုမီးစိမ်းပြတာလို့မြင်ကြပါတယ်။အခုတော့တရုတ်လူစုကိုင်းသာမကပဲစစ်ကောင်စီပါပြိုကွဲပျက်စီးသွားမယ်အလားအလာရှိလာလို့တရုတ်အတွက်စိတ်ပူစရာဖြစ်လာပုံရပါတယ်။
တရုတ်ဆိုရဟာမြန်မာပြည်မြောက်ပိုင်းကလက်နက်ကင်ပဋိပက္ခကိုအနိကစောက်ကြည့်နေကြောင်းတိုက်ခိုက်မှုကိုချက်ချင်းရဆိုင်ပြီးတရုတ်မြန်မာနယ်စပ်ဇုံဂျုံဘေကင်းရေးကိုအသေးစားဆောင်ရွက်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းထားကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဝန်ဝင်းမင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်လို့နိုဝင်ဘာ17ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်တုံးညီနောင်မဟာမိတ်ကျေးဇူးကြောင့်အွန်လိုင်းငွေလိမ်မှုအန်တီရေပြောက်ွယ်သွားတာကိုတရုတ်စိုးရကကြိုဆိုပေမဲ့စစ်ကောင်စီပြုတ်ကျသွားရင်မိမိအကျိုးစီးပွားဝါထိခိုက်နိုင်တယ်လို့တရုတ်စိုးရကခံမှန်းထားပုံရပါတယ
်ရဝန်းနဲ့ပူလန်မှတရုတ်မြန်မာစီးပွားရေးစင်ကြံမဲကောင်လန်ချန်းဖွံ့ဖြိုးရေးစတဲ့မဟာစီမံကိန်းကြီးတွေဟာအခုတိုက်ပွဲဖြစ်နေတဲ့အရက်ဒေသတွေမှာရှိတာမို့တရုတ်အစိုးရအတွက်စိတ်ပူစရာဖြစ်နေပါတယ်ယူနန်ပြည်နယ်အနောက်တောင်ပိုင်းတက်ဟုံးပြည်နယ်ခွဲကနေမူဆယ်မန္တလေးရန်ကုန်ကြောက်ဖြူစီးပွားရေးဇင်းညံမှာတည်ငြိမ်မှုဟာတရုတ်အတွက်အလွန်အရေးကြီးပါတယ်မြန်မာပြည်နယ်ပတ်သက်ပြီးစီးပွားရှာနေတဲ့တရုတ်အမျိုးမျိုးရှိပါတယ်တရုတ်ဗဟိုအစိုးရအဆင့်နဲ့ပြည်နယ်အစိုးရအဆင့်မှာဆက်ဆံတယ်လို့အစိုးရပိုင်းကုမ္ပဏီပုဂ္ဂလိကကုမ္ပဏီနဲ့လူစိုးကိန်းတွေကလည်းဆက်သွယ်ကြပါတယ်ကြည်ကြည်အတင်းနေလဲရှိတာမို့တရုတ်မြန်မာဆက်ဆံရေးဟာရှုပ်ထွေးလာပါတယ်စစ်တပ်လက်အောက်ခံနေကြားစောက်တပ်ဟာတရုတ်လူစုခန်းရဲ့စီးပွားပဲဖြစ်တတ်ပါတယ
်ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းသုံးညီနောင်ဖွဲ့ဟာစစ်ကောင်စီကိုယ်စားလှယ်နဲ့ဇွန်လဆန်းကမိုင်းလာနေစပ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်သူတို့ချုပ်ကံရနေမီကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့တုံးညင်အောင်ဖွဲ့ကကြေညာချက်ထုတ်ဘူးပါတဲ့ဝတ်တပ်ဖွဲ့ကတော့တုံးညင်အောင်ဖွဲ့ရဲ့ထိုးစစ်မှာမပါဝင်ပဲကြားနေပြီးအပြည့်အခတ်ရစေအောင်အမြန်ဆုံးကြိုးပမ်းဖို့နိုဝင်ဘာလ10ရက်နေ့ကတရုတ်စာနဲ့ကြေညာချက်ထုတ်ပြန်ကြောင်းမြန်မာနောက်မှာဖော်ပြပါတယ်ဝမိုင်းလာကိုကကချင်တန်အားရခိုင်နဲ့ရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာတရုတ်နဲ့လက်တွဲပြီးနေဆက်ဒေသညင်းရရင်နဲ့ဖွံ့ဖြိုးရေးလုပ်မယ်တရုတ်ကြားဝင်တာကိုကြိုးဆိုတယ်လို့မတ်လ16ရက်နေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်အွန်လိုင်းလိမ်ညာမှုနဲ့ပတ်သက်တဲ့တန်တရားတရားခံ 3,000 ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးနိုင်တာမို့ဒီစစ်စင်ရေးဟာပြည်သားထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့တွင်မလာ27ရက်နေ့ထုတ်တရုတ်အစိုးရစင်နွားသတင်းဌာနကပေါ်ပြတာဟာသုံးညင်အောင်အဖွဲ့ကိုချီးကျူးတယ်လို့ဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြပါောင်းမယ်ဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်ခြင်းရဲ့အကျိုးကျေးဇူးအကြောင်းတွေကိုတင်ပြထားပါတယ်Health Digest ကျန်းမာရေးနဲ့ဆေးပညာဌာနရဲ့အငြိမ်းစားအက်ဒီတာချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်။ Okay, ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာ။ ကျွန်တော်တို့ဆီလင်းငွေရှူတာဖေးပြီးမော်နော်အကြောင်းပြောရင်းနဲ့ဒီဆီလိတ်ဖြတ်တာကိုလည်းကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီဆီလိတ်ဖြတ်နည်းတွေရှိတယ်ပေါ့နော်အဲ့တော့ဘလို့ဖြတ်တင်တာကိုအတိအကျကျွန်တော်တို့ဆက်ပြီးတော့အကြံပြုခြင်းတဲ့အနေအထားမှာဒီဆီလိတ်ဖြတ်တာနဲ့ပတ်သက်ပြီးတော့ဆရာကြီးအရေးကြီးဆုံးဆိုရင်ဆရာပါဆရှင်းပြခြင်းလား
ဟုတ်ကဲ့ဆီလိတ်ဘာကြောင့်ဖြတ်တင်တယ်လဲပေါ့လေဘာကြောင့်ဆီလိတ်ဖြတ်ဖို့တိုက်တွန်းကြတာလဲဆိုတာအနေနဲ့နည်းနည်းလေးကျွန်တော်ရှင်းပြခြင်းပါတယ်ကျွန်တော်တို့အဝတ်ထဲမှာရေးအဖွဲ့ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ဆိုတဲ့ဒီအဖွဲ့ရဲ့နေအဝကဘာမှရှိတဲ့လူတွေအားလုံးကိုဆီလိတ်နဲ့ဆီယက်ကုတ်ပစ္စည်းများသုံးစွဲခြင်းထိ ंछ ုတ်ဖို့အဖွဲ့လည်းဖွဲ့ထားတယ်အဲ့တော့အဲ့လိုထိ ंछ ုတ်တဲ့ကံမှာဗါလေလို့ရမယ်ဆိုတာလည်းလမ်းညင်ထားတဲ့နီးပြူဟာတွေရှိပါတယ်အဲ့ထဲမှာနီးပြူဟာတစ်ခုကတော့ဆီလိတ်ချက်လူစုများကိုအကူအညီပေးဖို့ပါပါတယ်အဲ့ကနအဖွဲ့အမှဝင်ထားတဲ့နိုင်ငံတိုင်းဟာသူရဲ့နိုင်ငံဥပဒေနဲ့ရေးဆွဲပြီးတော့ဒီဆီလိဖြတ်တဲ့အစီအစဉ်လေးကိုလုပ်ပေးဖို့ပါပါတယ်အဲ့တော့လုပ်ဖို့အတွက်ကိုလည်းဘောတမကြီးတိုက်တွန်းနေဒီ2021ခုနှစ်ကမ္ဘာဆီလိမတော်ရေးနေ့ပေါ့လေကမ္ဘာဆီလိမတော်ရေးနေ့ဆိုတာကဒီ2031ရဲ့နေ့ရောက်တဲ့ဆီလိနဲ့ဆီယက်ဂျီ30ကိုထိ ंछ ုပ်ရေးနဲ့ပတ်သက်သောဆောင်မှုတစ်ခုတစ်ခုကိုအများအားချမှတ်ပေးပြီးတော့အဲ့တိုင်းလုပ်စီလေးရှိတယ်အဲ့တော့ဒီဆီလိတ်ဖြတ်ခြင်းနဲ့ပတ်သက်လို့လေ2021ခုနှစ်မှာဒီဆီလိတ်မတော်ရေးနေရဆောင်ဖို့အပြည့် commit to quit ဆိုပြီးတော့ဒီဆီလိတ်ဖြတ်ဖို့တိုက်တွန်းခဲ့ပါတယ်။အဲဗမာလူကတော့ကျွန်တော်တို့ဘာသာကျမ်းစာတာကဆီလိတ်ကိုရဖြတ်ချဖို့ဂရီးပြုကြဆို။ဒီမှာနိုင်ငံရဲ့အကောင့်နဲ့ကဲ့အောင်ဒီဆောင်ဖို့ပြီးလုပ်ခဲ့ပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆီလိတ်ဘာကြောင့်ဖြတ်တင်တာလဲဆရာကြီး
။ဆီလိတ်ဖြတ်တင်တဲ့အကြောင်းရင်းတွေရှိပါတယ်။အဲ့ဆီလိတ်ဖြတ်တဲ့အကြောင်းရင်းတွေကိုသိထားမှဆီလိတ်ဖြတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိထားမှသာလျှင်ဆီလိတ်ဖြတ်မဲ့လူတွေကဆီလိတ်ဖြတ်ခြင်းတွေပေါ့မှဖြစ်ပါတယ်။အဲ့ဆီလိတ်တောက်ချင်းကြောင့်ဖြစ်နိုင်တဲ့အနေတွေကတော့အများကြီးပဲလေ။အားလုံးပဲသူအများခဏခဏပြောနေကြလို့သူဆီလိတ်တောက်ချင်းအနေကျမရေးထိခဲ့တဲ့အနေတွေကတော့တစ်ခုချင်းကိုတော့အများကြီးပြန်မပြောလို့တော့ပါဘူး။အဓိကတော့လူတန်းဆစ်အောင်မနေရဘူးပေါ့။ဒီဆီလိတ်တောက်တဲ့လူတွေကဆီလိတ်တောက်တဲ့လူနဲ့ဆီလိတ်မတောက်တဲ့လူနဲ့နှိုင်းရှင်လို့ရှိရင်ဆီလိတ်တောက်တဲ့လူကဘောတသက်တာသူကတန်းပို့မဆိုကြပါဆိုပုံမှန်လူတယောက်ချမ်းမြတ်တက်တန်းက290ဖြစ်လို့ရှိရင်ဆီလိတ်တောက်တဲ့လူရဲ့တက်တန်းက10နှစ်ပို့ပြီးတော့စောတယ်60ပဲရှိတယ်10နှစ်ပို့ပြီးတော့တက်တူတယ်အဲ့တော့ဒီတစ်ခုတည်းနဲ့ပဲဆီလိတ်ဖြစ်လို့ရှိရင်အဲ့ဒီလူကအသက်ပို့ပြီးတော့ပုံမှန်တက်တန်းဆိုတာနေဖို့ကရှိပါတယ်အားကျမရေပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဆီလိတ်ကိုဖြတ်လိုက်ရင်အခုလိုအန်ဒီရီတွေမဖြစ်နိုင်အောင်ပေါ့နော်ဘလို့အကျိုးကျေးဇူးရနိုင်မလဲဆရာကြီ
းဒီဆီလိတ်ကြောင့်ပေးတဲ့ပြဿနာတွေဥမာဆီလိတ်ငွေကြောင့်ပေးတဲ့စိတ်ချလမ်းကြောင်းပြဿနာတွေနောက်ဆီလိတ်ကြောင့်တောက်စနဖြစ်တဲ့ကင်ဆာမျိုးမျိုးနောက်ပစောင်းကင်ဆာဂရင်းကင်ဆာအတန်အုပ်ပြီးကင်ဆာလေကြောင်းကင်ဆာပုတ်ကင်ဆာတဲ့ဟာတွေအဲ့လိုမျိုးတွေလည်းကာကွယ်ရအောင်ပြောင်းနေပြီးအလုံးသွေးပြောင်းခြင်းယောဂါမဖြစ်အောင်လဲနော်နီကိုတင်းကြောင့်အလုံးသွေးပြောင်းခြင်းယောဂါမဖြစ်အောင်လဲကာကွယ်နိုင်မှာဖြစ်ပါတယ်ကာကွယ်နိုင်ဆိုတာဆီလိတ်တောက်တဲ့လူကအဲ့ဒီယောဂါတွေဖြစ်ဖို့ပုံမှန်လူတယောက်တည်းအဆအရပိုများတယ်အဲ့တော့ဖြတ်လိုက်လို့ရှိရင်အဲ့ဒီလူတွေကသူ့နှစ်နဲ့သူအပိုင်းချလာရှိပါလေဖြတ်ပြီးဘယ်နည်းတော့ကြာလို့ရှိရင်သူ့ရဲ့ဒီဆီလိတ်ကြောင့်ဖြစ်နိုင်တဲ့အန္တရာယ်ကကြောက်ကြွားပါမယ်တတန်းကဘလောက်ပူရှိလာမယ်ပုမှာအသက်35နှစ်မတိုင်မီဆီလိတ်ဖြတ်နိုင်မယ်ဆိုလို့ရှိရင်ခုနသူဆုံးရှုံးတဲ့10နှစ်ပြန်ရမယ်တော့သူများနဲ့ဒီနည်းလူပဲ10နှစ်အသက်မတူတော့ဘူးဒါပေမဲ့လို့25နှစ်ကျမှဖြတ်မယ်ဆိုလို့ရှိရင်9နှစ်တတန်း9နှစ်ပြန်ရမယ်အဲ့ဒါမျိုးပေါ့တွတ်ထားတာရှိပါတယ်ဒါသူအသက်အပိုင်းချလိုက်ပါလိအော်ဘယ်ချိန်မှဖြတ်ဖြတ်ဒီကောင်အကျိုးကျေးဇူးရှိတယ်နော်အသက်50မှာဖြတ်လဲအခုရှိရှိတယ်တတန်းကဟို9နှစ်တော့6နှစ်တော့စသဖြင့်ပူရမယ်ဟုတ်ကဲ့သူ့ရဲ့ယောဂဒီစိတ်ကြောင့်ပြီးရပြဿနာပြဿနာကြီးအကုန်လုံးရှင်းသွားမယ
်ဟုတ်ကဲ့ဆရာဒီနေရာမှာဒီအကျိုးကျေးဇူးတွေဘယ်လိုရတာကိုနည်းနည်းလေးထပ်ရှင်းပြလို့ရမလားဆရာကြီ
းဟိုအသေးစိတ်ဟုတ်တော့မှနည်းနည်းလေးနမူနာလေးပြောလို့ရှိရင်စိတ်လေးဖြတ်ပြီးပြီးချင်းဒုတိယကမိနစ်20ကြာလို့ရှိရင်သူ့ရဲ့နှလုံးခုန်နှုန်းတို့ပြုပုံချင်းနှုန်းတော့ကျန်ကျသွားမယ်ဒါဆီလိတ်တောက်နေတဲ့လူဆိုတောက်နေစမှာအဲ့ဒီကောင်ကြီးကမြင့်တက်နေတယ်။ဒါဆိုလို့ရှိရင်သူ့ရဲ့ကျန်းမာရေးကထိခိုက်တယ်ပေါ့လေ။အဲ့လိုပဲဒီနှစ်လောက်ဆီလိတ်ဖြတ်ပြီးတပတ်လောက်နှစ်ပတ်လောက်ကြာလို့ရှိရင်အသက်ကြီးလမ်းကြောင်းရဲ့လုပ်ငန်းဆောင်တာတွေဖူးလေးပတ်မှုစနစ်ရဲ့လုပ်ငန်းဆောင်တာတွေပုံမှန်နဲ့ပြန်ဖြစ်လာမယ်။နောက်ဆီလိတ်ဖြတ်ပြီးတော့ဒီနှစ်လောက်ကြာမယ်။ဒါမှမဟုတ်ဒီနှစ်ခွဲလောက်ကြာမယ်။သုံးနှစ်လောက်ကြာမယ်ဆိုအဆင့်ဆင့်ပေါ့လေ။သူ့ရဲ့ဖြစ်နေတဲ့အန္တရာယ်တွေကငင်းဒီရုံနဲ့ရုံနဲ့သွားမယ်အဲ့တော့ကျမကြီးအကျိုးကျေးဇူးကတော့လုံးဝရှိတယ်နေထိုင်ကောင်းစေမယ်ကျမကြီးကောင်းစေပဲ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအကျိုးကျေးဇူးရှိနေတာရှိသေးလားဆရာ
လူမှုရေးအရာလည်းသူ့အတွက်သူ့ကျေးဇူးတွေအများကြီးရှိတယ်ဆီလိတ်တောက်တဲ့လူတယောက်ကအားလုံးသိတဲ့အတိုင်းပဲ ဆလိဆိုနန်းစောနေတာပဲ။အလူရှင်ချင်းစကားပြောလို့ရှိရင်တက်တော်လို့ရှိရင်သူ့ရဲ့ဆေးလေးအနံကဒါလို့ရှိရင်ဒီမူကြီးလေးသူ့မှာဒါဒီလူဟိုက်ဂျင်းရှိဘူး။တန်ရှင်းမှုကိုယ်ကတန်ရှင်းမှုနေရဆိုပြီးတော့နှာခေါင်းတွန်းနောက်ဆုံးရတာလေအများကြီးကြုံရရှိပါ။ဆေးလေးနဲ့ဆေးရကြီးတော့ပြစ္စည်းဒီဘွေပြီး
ဒါကတော့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်အလက်အဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာပါခင်ဗျာ
ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့လိုက်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလီရှိမြို့ကဂရိတ်9ကျောင်းသူ6ယောက်ဟာအဖွဲ့လိုက်ပျောက်ဆုံးသွားပါတယ်။သတင်းလောတွေထဲမှာတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပြီး
ကျောင်းသူ6ယောက်တနင်္လာနေ့ကဖွဲ့လိုက်ပျောက်သွားတယ်လို့ဒေသခံတွေကပြောပါတယ်ပျောက်ဆုံးနေသူတွေရဲ့စက်ပြရွာကအသက်15နှစ်အရွယ်မရွာကီလာစုသူလဲပါပြီးမိသားစုဝင်တွေကလိုက်ရှာနေကြတယ်လို့နေဆက်သူတယောက်ကပြောပါတယ်ပျောက်ဆုံးနေသူတွေ6ယောက်အပြင်ကျောင်းကမဟုတ်တဲ့သူတချို့လဲပါတယ်လို့ဆိုကြပါတယ်ပြောင်းနေတဲ့ကျောင်းသူတွေကိုလိုက်ရှာနေကြပြီမဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေမရှိလ ချင်းပင်နယ်တောင်ပိုင်းပလောအမြုပ်နယ်ကစစ်ကောင်စီရဲ့ထရွန်အိုင်ပြူဟာစခန်းကုန်းကြီးတစ်ခုလုံးကိုတနင်္လာနေ့ကသိမ်းပိုင်နိုင်ခဲ့ပြီးလို့ရခိုင်တပ်တော်
စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေနမ်ခမ်းနဲ့မူဆယ်မြို့တို့မှာလည်းတလီတာကိုကြက်၃၀၀နေရာကနေကြက်၃၀၀၀ရှိရာအထိစီးတက်သွားပါတယ်။မျက်စစ်မီးကိုပါဖြတ်တောက်ထားတာဆဲကျော်ရှိပြီဖြစ်လို့ချက်ပြုတ်စားတော့ရေးကအစမျက်စစ်မီး၃၀၀ရာလဲလုပ်ငန်းရှင်တွေအထိအခက်အခဲဖြစ်နေကြပါတယ်။
ကရင်ပြည်နယ်ကော့ဂရိတ်မြို့မှာအခုလ30000ကျော်ရဲကနေနေဆင်ဖြစ်နေတဲ့တိုက်ပွဲတွေရဲ့စစ်တပ်ရဲ့လက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ဤသူ1000ကျော်ဘေးလွတ်ရာကိုချွတ်ပြေးနေရတယ်လို့လူမှုကွန်ရီကေဇေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်ကအရက်သားပြည်သူလူထုအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကားသမားတွေအပါအဝင်ခရီးသည်တွေဒေသခံ
ပြီးတော့ဒီစစ်လက်ကိုဖျက်လိုက်ရင်အခုလိုအန်ဒီရီတွေမဖြစ်နိုင်အောင်ပေါ့နော်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှင်
ဆက်ပြီးသွားမှာပါတစ်တုံညာနှစ်ခွန်စစ်စင်ရဲ့အချိန်ကြာလာတာနဲ့အများလူထုရဲ့အသက်မဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပါတယ်အဲ့ဒီတဲရှမ်းမြောက်ကဖျဲသီးဆိုင်တဲ့တောင်သူတွေလည်းပါပါတယ်ကိုဗစ်နဲ့စစ်အာဏာသိမ်းမှုကြောင့်ဖျဲဆိုင်တောင်သူတွေဟာတုံးနဲ့အကြအရှုံးပေါ်ခဲ့ကြတယ်လို့အခုလည်းတိုက်ပွဲတွေကြောင့်တရုတ်နယ်ဇက်ကိုဖျဲသီးတွေပို့ပြီးရောင်းချဖို့အတွက်
ပြန်လေစိုက်ပြိုးလာခဲ့ပါတယ်ဖရဲသီးတွေဆွတ်ချိန်မှာတော့1 or 27 စစ်စင်ရေးကြောင့်မူစေနမ်ခမ်ချင်းရွှေဟော်တရုတ်နယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဖရဲသီးတွေမပို့နိုင်တော့ပါဘူးအမြတ်မရှိရင်တောင်မှအရင်မရှုံးရအောင်ဆိုပြီးတိုက်ပွဲတွေကြားတဲ့ဖရဲသီးကုန်တွေတွေဟာတန်လျင်မြစ်ကိုဖြတ်ကူးပြီးကျိုင်းတုံကနေတဆင့်တရုတ်နယ်စပ်ကိုကိုနီကိုဟန်နဲ့တေယိုယောင်ချခဲ့ရတ ခွန်တွေက 300 လောက်ကုန်တယ်အရင်က 50 ဖက်သွားရင်အခွန်က 350 လောက်ပဲကုန်ကြတယ်အဲ့လိုခွန်တွေပေးရတဲ့အပြင် ရက်ကြာတော့ဖရဲသီးတွေကပုတ်တာတွေရှိတယ် သွန်ပြေးရတာတွေလည်းရှိတာပေါ့ ဒီနေ့ကတိုက်ပွဲရှိတာကြောင့်စိုက်တဲ့သူတွေရောကားဆရာရောအကုန်လုံးအခက်ခဲဖြစ်ကုန်ကြတာအမျက်မရှိရင်တောင်အရင်ပါမရှုံးစေချင်လို့လေအဲ့ဒီအခက်ခဲကြားကထုတ်ရောက်နေရတာ
ရှမ်းပြည်မြောက်ပိုင်းတီပေါ်နမ်လန်တန်ရန်မွေးရိုက်ဖက်ကထွက်တဲ့ဖရဲတီတွေကိုဆက်နှစ်ဘင်းကားကြီးတွေနဲ့တင်ပြီးကွန်ဟင်းကာလီဖက်ကနေတန်လွင်မြစ်တာဆောင်တဒါဖြတ်ကျိန်းတုံမြို့ဖက်ပြတ်တန်းရောင်းချခွင့်အခွန်လက်မှတ်ယူဆောင်ရပါတယ်အဲ့ဒီလက်မှတ်ရဖို့အတွက်အချိန်၄-၅ရက်ကနေတပတ်အကြာစောင့်ဆိုင်ပြီးမှကျိန်းတုံကနေတဆင့်မိုင်းလာကိုဆက်လက်ပို့ရတာဖြစ်ပါတယ်ကားပိုင
ကျွန်တော်တို့ရဲ့ဂျင်းသွားတာအရင်ကမူဆယ်ဘက်ကိုသွားတယ်လေအခုကသွားလို့မရတော့ကျိုင်းတုံဘက်ကိုသွားတာအရိယာနေတဆဲမိုင်လာဟိုပို့ပါလေမိုင်လာမှာတရုတ်နယ်စပ်ပို့ဖျက်ဒီကအစီကြီးကတရားလောက်ပိတ်မိနေတာတဲ့ကျမတို့ကကျိုင်းတုံမှာဂျူတီစောင့်နေတာဖျက်ဒီတင်ကားတွေကြီးပဲရကြမယ်ရက်တွေကကြာလာတော့ဖျက်ဒီတွေကပုတ်ကုန်တာအရေးတွေကြာလာတယ်လေတဝက်သွန်ပြီးတဝက်ရောင်းပေါ်အဲ့လိုမျိုးပါ
ကလေးတမူကာလမပေါ်မှာရှိတဲ့ခံပတ်မြို့ဟာစီရေးစီးပွားရေးအရာအချက်အချာကြားတဲ့မြို့ဖြစ်တာကြောင့်စစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ဆိုပါတယ်လက်ရှိမှာစစ်ကောင်စီတပ်ဖွဲ့တွေကခံပတ်မြို့ဘက်ကိုစစ်ကြောင်းထိုးလာတဲ့သတင်းတွေကြောင့်ခံပတ်မြို့ပေါ်ရက်ွက်တချို့နဲ့အနီးအနားဝန်းကျင်ရှိရွာတွေကပြည်သူတွေစစ်ဘေးတိမ်းရှောင်ရတယ်လို့ခံပတ်မြို့ခံတယော jang apie le na ji rwe ne pye khat lo asa on paw 200 jaw pye si khe ba de naga data le shi myo ga grade 9 jang tu 6 yaw ha apwe lai pyaw ni ba de
Russian way, Kuna Sini Hijarakaro, Nesa Dida, Taina the Dina Brigani, a person disappeared at the Hindu of Chipari. Now the Rimba season map, just some Jaya of Ashun, Tuma Amiba.
Dagara, fever, wine, or that it didn't set Tare, Tain the Dinlo season of Chishu, not that singer about. ตราชินในเนี่ยวีโอเอซีซั่นนี้อบอวีบันอาจารย์ปิ้วหลูได้ဆိုလို့ရှင်อีเมลเนี่ยสายยีตาနိုင်มาတယ်ยีตาမဲ့อีเมลလိပ်စာကတော့ burmeseatvoanews.com ကိုစာยีตาနိုင်มาတယ်အခုဆက်လက်ပြီးတော့နောက်ဆုံးတန်ရှိနေတဲ့သတင်းချင်းချုပ်တွေကိုတင်ပြပေးပါအောင်မယ် Gaza Kamyong de Daga, a Jizo Mujidima, she the Hamas Situjarigo, Israega, Tadabrinega, Sis and Takayama, Luton and Gazelotte, Sombi, Townet, Chile, Palestine, Yadari, Sipwe Luyani, Arigo, Sharpui, Tobi, Deshauni, Jayabare, Ejin and Neza Gentiza Nide, Town by Rafa, Go, Gaza, Dida Gani, Totomia, Supion, Yakshi, Labare, Gaza ma begin long jone near Mashido Bulo, Kula Damaga, Yashitigaro, Piosubare. A share levine did up Yatana, Dread Thunderman, Yi Chubamu, Apie, Iran Tamara, Ibrahim Rasiha, Rashananga, Moscow, Mugu Yashinebe, Jadabrini Dongaro, Rasha Tamara, Vladimir Putin, Edrison Gabare. Israel Hamas Sipwema, American Yet, Tandaman Yi Chubamu, Ombi Mulu, Tamarapu, Dinga Tunda Bida now, Russia, Nine Chubamu, those on it up your body, till Tamarashi Chimina counts on each other, reading a pitch in my twist on a bee, Nanangan Kesa, Tigu Sunu Kebarin. Degree Damless is in a goat and said I vote to those on get to the Rama, season Tolo Yimura Koyem or Piparin, General Thousand Emanabet, season Ele, Tima Deme, Piso, me, Piparin.